ရွှေပြောင်းအခြေချသူတွေစီးနင်းလာတဲ့ဆက်လေတွေဟာတူရကီကမ်းရိုးတန်းလွန်မှာလှိုင်းနှံကြောင့်နစ်မြုပ်သွားခဲ့ကြပြီးကလင်းငယ်အလောင်းတွေတော်တော်များများအပါဝင်အနည်းဆုံးအလောင်း36လောင်းကိုအာနာပိုင်တွေကရှာဖွေတွေ့ရှိခဲ့ပါတယ်။အဲ့ဒီဆက်လေတွေဟာဂရိနိုင်ငံ Lesbos ကျွန်းကိုတွားရောက်ဖို့စ조사ခဲ့ကြတာဖြစ်ကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုသလိုမီဒီယာသတင်းတွေမှာလည်းဖော်ပြကြပါတယ်။တခြားရွှေပြောင်းခြေချဖို့တွားရောက်သူ12ယောက်ကိုတော့ကယ်တင်နိုင်ခဲ့ပါတယ်။လေတိုက်နှုံပြင်းတဲ့ရာသီဥတုအခြေအနေတွင်ဆက်လေပေါင်းဗနက်စင်းနှိမ့်မြုပ်ခဲ့တယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့တိကျစီဖြစ်ပွားခဲ့တဲ့ဖြစ်ရပ်တွေအတွင်းအ ਨੇ ဆုံးဆက်လေနှစ်စင်းနှိမ့်မြုပ်ခဲ့တယ်လို့ဒုကန်သတင်းဌာနကပြောပါတယ်။အ ਨੇ ဆုံးနှစ်ဒါဇင်လောက်ရှိတဲ့ရုပ်အလောင်းတွေကိုEvalik ဒေတာရဲ့ကယူရန်တလျှောက်မှာတွေ့ရှိခဲ့ရပြီးတော့ကြံအလောင်းတွေကိုတော့ Evalik ရဲ့တောင်ဘက်ကီလိုမီတာ50အကွာဝေးမှာရှိတဲ့ဒီခီလီအပန်းဖြေကမ်းခြေတဝိုက်မှာလာတင်နေတာကိုတွေ့ခဲ့ရပါတယ်။နေဆက်ကိုဖျက်ပြီးရွှေပြောင်းနေထိုင်သူတွေထွက်ခွာနေတာကိုရပ်တန့်သွားစေဖို့တူရကီနိုင်ငံအနေနဲ့လှုပ်ဆောင်ပေးဖို့နဲ့အပြန်အလှန်အားဖြင့်တူရကီကိုဗန္ဒာရေးအကူအညီပေးမယ်လို့ EU ဥရောပသမဂ္ဂကတိုက်တွန်းနေချိန်မှာ AGM ပင်လယ်ပြင်အတွင်း2016ခုနှစ်ထဲတည်ဆုံမှုများပြားတဲ့ကြေကွဲစရာအဖြစ်အပျက်ဖြစ်ပွားခဲ့တာဖြစ်ပါတယ်။